မြန်မာနိုင်ငံဆိုင်ရာအကြက်တဲကိုဖြစ်ရှင်းရတဲ့ဒေတာတွေညီညွတ်မှုရရှိပြီးနိုင်ငံတကာပေါင်းစည်းနိုင်အောင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဂျူလီဘစ်ရှော့ပ်ဟာတရုတ်နိုင်ငံမြို့တော်ဘေကျင်းကိုအောက်တိုဘာ20ရက်နေ့ကရောက်ရှိနေပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာတွေကပဲဥဆောင်ပြီးအားလုံးပါဝင်တဲ့ဖြစ်စဉ်တရားပေါ်လာအောင်ကြိုးစားနေတာဖြစ်တယ်လို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဂျူဂျာရစ်ကနယူးယောက်မြို့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောပါတယ်။မစ္စတာဂျူလီဘစ်ဂျူလီဘစ်ရှော့ဟာတရုတ်နိုင်ငံရဲ့အာရှဒေသနဲ့မြန်မာဆိုင်ရာအထူးတန်တမာတိတ်ရှိကျွန်းနဲ့လည်းတွေ့ဆုံမှုရှိတယ်လို့ကုလသမဂ္ဂကဆိုပါတယ်။ဒီခေတ်စဉ်ဟာမစ်ဘစ်ရှော့အာရှနိုင်ငံတွေကိုတောခဲ့ပြီးတဲ့နောက်ဖြစ်ပေါ်လာခဲ့တာပါ။အင်ဒိုနီးရှား၊မလေးရှား၊လာအိုနဲ့ထိုင်းနိုင်ငံကိုလည်းမစ်ဘစ်ရှော့မကြာမီကတောခဲ့ပြီးတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ဒူဂျာရစ်ကပြောပါတယ်။ဒါပြင်အာရှလက်ချဥက္ကဋ္ဌဖြစ်လာတော့မဲ့မလေးရှားဝန်ကြီးရောအန်ဝါအီဘရာဟင်အပြင်လက်ရှိမြန်မာနိုင်ငံဆိုင်ရာအာရှအထူးကိုယ်စားလှယ်နဲ့လည်းမစ်ဘစ်ရှော့ပြည့်စုံခဲ့တယ်လို့ဆိုပါတယ်။